Ukraine ကိုရုရှားကျူးကျော်မှုကြောင့်ပြည်ပကိုထွက်ပြေးရတဲ့ဒုက္ခသည်တွေအခြေအနေကိုဆန်းစစ်ဖို့ဥရောပကိုလာရောက်တဲ့၄ရက်ကြာခီးစဉ်တက်တရနေဖြစ်တဲ့တနင်္ဂနွေနေ့မှာ American သမ္မတကတော် Joe Biden ဟာကြိုတင်မကြေညာပဲ Ukraine ကိုသွားရောက်ခဲ့ပြီး Ukraine သမ္မတကတော် Olena Zelenska နဲ့တွေ့ဆုံခဲ့ပါတယ်
။ They thought it was important to show the Ukrainian people that
ဒီစစ်ပွဲဟာရက်ဆက်ကြမ်းကြုတ်ကြောင်းနဲ့ဒီစစ်ပွဲရက်ပစ်ဖို့လိုအပ်တယ်လို့ယူကရိန်းပြည်သူတွေနဲ့အတူအမေရိကန်တွေကလည်းရက်တီကြောင်းပြသဖို့တိတ်အရေးကြီးတယ်လို့သမ္မတကတော်ဂျေးဘိုင်ဒန်ကပြောသွားတာပါတနင်္ဂနွေနေ့မှာထပ်ရောက်တဲ့အမေများနေမှာယူကရိန်းပြည်သူတွေနဲ့တသားတည်းရှိကြောင်းပြသချင်တာကြောင့်အခုလိုလာရောက်တာဖြစ်ကြောင်းလည်းပြောပါတယ်အမေရိကန်သမ္မတကတော်ဟာစလိုဗက်ကီးယားကနေယူကရိန်းနယ်စပ်ကိုကျော်ဖြတ်ပြီးယူကရိန်းအနောက်တောင်ပိုင်းမှာရှိတဲ့အဆိုရော့မြို့ကလေးကဒုက္ခသည်စခန်းဖွင့်ထားတဲ့ကျောင်းကလေးမှာယူကရိန်းသမ္မတကတော်အိုလင်နာနဲ့တွေ့ဆုံပြောကြားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ဆက်ပတ်ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခြင်းကစပြီးယူကရိန်းသမ္မတကတော်ဟာကလေးနှောင်နဲ့တူအန္တရာယ်ရှောင်ရှားဖို့အတွက်ပုံအောင်နေရတာဖြစ်ပါတယ်။အမြောက်တန်းဘုံတန်းအချက်ပေးအော်ဆွဲတန်းတွေကြားကနေရဲရဲဝံ့ဝံ့ခုလိုလာရောက်အားပေးတဲ့အတွက်ကျေးဇူးတင်ကြောင်းအထူးသဖြင့်အမေများနေမှာလာတာကြောင့်စေတနာမြတ်တာကိုခံစားရကြောင်းယူကရိန်းသမ္မတကတော်ကပြောပါတယ်သမ္မတကတော်ဂျေးဘိုင်ဒန်ရဲ့ယူကရိန်းခီးစဉ်ကိုလုံခြုံရေးကြောင့်ကြိုတင်မကြေညာပဲထားတာဖြစ်ပါတယ်အခုလိုအန္တရာယ်ကြီးတဲ့ဆင့်မြေပြင်ကိုအမေရိကန်သမ္မတကတော်တွေတွားရောက်အားပေးလို့ရှိပါတယ်2005နဲ့2008တွေမှာသမ္မတကတော်လော်ရာဘုရှ်ဟာအာဖဂန်နစ္စတန်ကိုသွားခဲ့တယ်လို့2015မှာမီရှယ်အိုဘားမားကလည်းကာတာကအမေရိကန်စစ်အခြေစိုက်စခန်းကိုတွားရောက်ခဲ့တာဖြစ်ပါတယ်